ခဲ့တဲ့ဒီဇင်ဘာ10ရက်နေ့ကနေ14ရက်နေ့အထိအိန္ဒိယနိုင်ငံသမ္မတနဲ့အဖွဲ့မြန်မာနိုင်ငံကိုချစ်ကြည်ခီးလာရောက်လည်ပတ်ခဲ့ပါတယ်။9ရက်တာခီးစဉ်အပြီးနှစ်နိုင်ငံပူးတွဲထုတ်ပြန်ခြင်းဟာမြန်မာဘာသာနဲ့ဆိုရှစ်မျက်နှာလောက်ရှိပြီးနှစ်နိုင်ငံသဘောတူညီချက်တွေနှစ်နိုင်ငံဆွေးနွေးမှုတွေနှစ်နိုင်ငံညီမှန်းချက်တွေအကြောင်းအသေးစိတ်ဖော်ပြထားတာတွေ့ရပါတယ်။ပြောရရင်အိန္ဒိယသမ္မတရဲ့မြန်မာနိုင်ငံခီးစဉ်ဟာပြီးခဲ့တဲ့နိုဝင်ဘာ10ရက်နေ့ကနေပြည်တော်မှာမြန်မာအစိုးရနဲ့တရုတ်စစ်တပ်ကုမ္ပဏီတို့ကြောက်ဖြူရင်နဲ့စိတ်ကမ်းမူပေါင်းသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးပြီးနောက်သိမကြခင်ရောက်ရှိလာတဲ့ခီးစဉ်ပါလက်ရှိအိန္ဒိယနိုင်ငံရဲ့မြန်မာနိုင်ငံပေါ်ကူညီမှုယင်းညွန့်နှံမှုစိတ်ဝင်စားမှုအခြေအနေဘယ်လိုရှိနေသလဲတရုတ်ရဲ့ကြီးမားလာတဲ့ယင်းညွန့်နှံမှုနဲ့စီမံကိန်းကြီးတွေကိုရှင်ပြိုင်စင်ခေါ်နိုင်စွမ်းပါရဲ့လားဆိုတာစိတ်ဝင်စားဖို့ကောင်းပါတယ်ကုဒ္ဒပအိန္ဒိယသမ္မတရဲ့ခီးစဉ်အပြီးမြန်မာဘက်ကဘယ်လိုအကျိုးမြတ်တွေရလိုက်သလဲဆိုတာလေ့လာကြည့်ကြရအောင်ပါ
အိန္ဒိယရဲ့မြန်မာအပါအဝင်သူ့အရှိတ်နိုင်ငံတွေပေါ်ထားတဲ့အရင်မူဝါဒဟာ Look East Policy ဖြစ်ပြီးအခုနောက်ပိုင်း At East Policy ဖြစ်ကြောင်းလဲကျင့်သုံးပါတယ်။မြန်မာလူလွယ်လွယ်ပြောရရင်အရှိတ်မျော်မူဝါဒကနေအရှိတ်မှာအကောင့်ထည့်ဖို့ဆိုတဲ့မူဝါဒဖြစ်ကြောင်းသွားခဲ့တာဖြစ်ပါတယ်။လောလောဆယ်အိန္ဒိယသမ္မတရဲ့ခီးစဉ်အတွင်းချုပ်ခဲ့တဲ့သဘောတူညီချက်အကူအညီပေးမှုဆွေးနွေးမှုစတာတွေကိုကြည့်ရင်မြန်မာဘက်မှာအိန္ဒိယကဘာတွေမျှော်မှန်းချက်ထားတယ်၊ဘာတွေလှုပ်ချင်ကြင်တယ်ဆိုတာပေါ်လာပါလိမ့်မယ်။အိန္ဒိယသမ္မတရဲ့ခီးစဉ်အတွင်းအိန္ဒိယဘက်ကအကောင့်ထည့်ဖော်နေတာကာလကြာနေပြီဖြစ်တဲ့ကလဒန်ဘတ်ဆောင်3တည်ယူပို့ဆောင်ရေးစီမံကိန်းနဲ့ပတ်သက်ပြီးအသေးစိတ်သဘောတူညီချက်ရယူခဲ့ပါတယ်။အဲဒါကတော့စစ်ကေစိတ်ကန်းနဲ့ပလောဝစိတ်ကန်းတွေမှာအိန္ဒိယဘက်ကခန့်အပ်မဲ့စိတ်ကန်းဆိုင်ရာစီမံခန့်ခွဲသူခံထားရေးကိစ္စ၊ပလောဝကနေအိန္ဒိယနယ်စပ်ဇိုရန်ပူကိုလမ်းဖောက်လုပ်ရေးကိစ္စဆက်လာပြီးပါဝင်ခဲ့ပါတယ်။တကယ်တော့အိန္ဒိယနိုင်ငံကနေရခိုင်ပြည်နယ်မှာလာပြီးအကောင့်ထည့်ဖော်နေတဲ့ကလဒန်မြစ်စီမံကိန်းဟာကာလကြာရှည်နေပါပြီ။ရည်ရွယ်ချက်ကတော့အိန္ဒိယရဲ့ဝေးလံခံပြပြီးလမ်းပတ်ဆက်သွယ်ရေးအတော့ကိုခက်ခဲတဲ့နိုင်ငံအရှိမြောက်ဖက်မြန်မာနယ်စပ်နဲ့ထိစပ်နေတဲ့ဖွံ့ဖြိုးတိုးတက်မှုနောက်ကျနေတဲ့ပြည်နယ်တွေကိုရေလမ်းခီးကနေဆက်ဆက်ထောက်ပံ့ကူညီပေးဖို့ပါပဲ။အိန္ဒိယစိတ်ကမ်းမျိုးတွေကနေလာမဲ့ကုန်တင်မော်တွေရခိုင်ပြည်နယ်စစ်တွေစိတ်ကမ်းကိုရောက်အဲဒီကမှတဆင့်ကလဒန်မြစ်ကြောင်းအတိုင်းပလောဝအထိစံတဲ့ပလောဝကနေတဆင့်အိန္ဒိယနယ်စပ်ဇိုရန်ပူအထိကောင်းလန့်ဖောက်ပြီးအဲဒီလမ်းကြောင်းကနေတဆင့်ကုန်စည်ကူးတက်မှုနဲ့ဆက်သွယ်မှုတွေလုပ်ဖို့ပါလွယ်လွယ်ပြောရရင်အိန္ဒိယနိုင်ငံဟာဖွံ့ဖြိုးမှုနောက်ကျနေတဲ့သူ့ပြည်နယ်ကိုထောက်ပံ့ဖို့စိတ်ကမ်းမျိုးတွေနဲ့အဲဒီပြည်နယ်တွေကိုဆက်သွယ်ဖို့မြမပိုင်နဲ့ထဲမှာလမ်းဖောက်အသုံးပြုဖို့ရည်ရွယ်ပါတယ်ဘလိုပဲဖြစ်ဖြစ်အဲ့ဒီစီမံကိန်းဟာနှစ်နိုင်ငံအကျိုးရှိစေမဲ့စီမံကိန်းမျိုးပါ။အ
ိန္ဒိယဘက်ကနောက်ထပ်အားဆိုင်လုပ်နေတာကတော့အိန္ဒိယမြန်မာထိုင်းသုံးနိုင်ငံအမြန်လမ်းမကြီးတစ်ခုပေါ်ပေါက်လာဖို့မြန်မာဘက်ကလမ်းတွေတံတားတွေကိုတိဆောက်ဖောက်လုပ်ပေးနေတဲ့ကိစ္စပါ။အထူးသဖြင့်မြန်မာနိုင်ငံချင်းမိနယ်တွေကလမ်းနဲ့တံတားတွေအတွက်အိန္ဒိယဘက်ကငွေကြေးထောက်ပံ့ကူညီဆောက်လုပ်ပေးနေပါတယ်။အိန္ဒိယနယ်စပ်ကနေမြန်မာနိုင်ငံချင်းမိနယ်ကိုဖြတ်မန္တလေးကနေတဆင့်ထိုင်းနိုင်ငံနယ်စပ်ထိရောက်တဲ့လမ်းကနေကုန်သွယ်ရေးလုပ်ငန်းတွေလုပ်နိုင်ဖို့ပါ။ဒီအတွက်အိန္ဒိယသမ္မတခီးစဉ်အတွင်းမန္တလေးနဲ့အင်ဖာအကြားတမူးမူရီနေဆက်ခိကနေတစ်ဆင့်ခီးတဲ့တင်ဘတ်စကားပြည့်စဲဖို့ခီးတဲ့နဲ့ကုန်စည်တွေနေဆက်ဖြတ်သွားလာနိုင်မဲ့နိုင်ငံမော်တော်ယာဉ်ဖြတ်သန်းသွားလာရေးသဘောတူစာချုပ်ချုပ်ဆိုရေးလုပ်ငန်းစတင်ဖို့နေဆက်စည်းတွေအများဆုံးဖွင့်နိုင်ဖို့သဘောတူခဲ့ကြတယ်လို့သိရပါတယ်။ပူးတွဲကြေညာချက်ပါကြံတဲ့အချက်တွေကတော့အိန္ဒိယကနေမြန်မာဘက်ကိုအကူအညီပေးတဲ့ကိစ္စပါ။အခုဆိုရင်နိုင်ငံကုန်သွယ်ရမှာအရေးပါတဲ့ကလေးလေးစိတ်အချင်းမြင့်ရေးအိန္ဒိယဘက်ကအသေးစိတ်အစီရင်ခံစာလုပ်ထားပြီးနောက်ပိုင်းငွေကြေးတွက်ချက်အိန္ဒိယဘက်ကလည်းဒီစိတ်တွေကူညီမယ်လို့ကမ်းလှမ်းထားပါတယ်။လက်ရှိအိန္ဒိယရှီယောင်းသုတေသနဌာနဟာပကံကဇီရီ62စုပြည်ပြင်ထိန်းသိမ်းရေးလုပ်ငန်းလုပ်ပေးနေသလိုရေစင်းဆက်ပြေးတက္ကသိုလ်ထဲမှာလည်းဆက်ပြေးသုတေသနနဲ့ပညာရေးဘူဌာနတစ်ခုဆောက်လုပ်ဖွင့်လှစ်ပေးခဲ့ပါတယ်။
လက်ရှိအချိန်ထိအိန္ဒိယအစိုးရဟာသူ့ရဲ့လမ်းပန်းဆက်သွယ်ရေးခက်ခဲပြီးဆင်းရဲဆင်းရဲတဲ့အရှိမြောက်ပြည်နယ်တွေထောက်ပံ့ဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်လောက်ပဲရည်မှန်းချက်ထားပြီးမြန်မာဘက်အချမ်းကူညီမှုနဲ့ရင်းနှီးမြှုပ်နှံမှုလုပ်နေတာတွေ့ရပါတယ်။အိန္ဒိယမြန်မာထိုင်းသုံးနိုင်ငံနယ်စပ်ကနေတဆင့်ကုန်တွယ်ဖို့ဆိုတာကလည်းအဲ့ဒီဆင်းရဲတဲ့ပြည်နယ်နဲ့လောက်ကန်ရမယ်ကုန်တွယ်ရေးလုပ်ငန်းဖြစ်တာမျိုးစိတ်ကြီးကြီးကျယ်နဲ့ပုံတော့မတွေ့ရသေးပါဘူး။ဒီကနေ့အချိန်ထိအိန္ဒိယဘက်ကမြန်မာနိုင်ငံမှာလာပြီးရင်းနှီးမြှုပ်နှံထားတဲ့ပမာဏဟာဒေါ်လာ1960ကျော်လောက်ပဲရှိသေးတာမို့ပြောပလောက်အောင်မများသေးပါဘူး။ရင်းနှီးမြှုပ်နှံမှုဒေါ်လာဘီလီယံ20ကျော်ရှိနေပြီဖြစ်တဲ့တရုတ်နဲ့နှိုင်းယှဉ်ရင်မဆိုစလောက်ပမာဏလိုတောင်ပြောနိုင်ပါတယ်။ဒီလိုဖြစ်ရတာကလည်းအကြောင်းရှိပါတယ်။အိန္ဒိယဟာသူ့ပြည်ထဲမှာကိုဆင်းရဲတဲ့ပြည်နယ်တွေအများကြီးရှိနေပြီးပြည်ရင်းရင်းနှီးမြှုပ်နှံမှုကိုအများကြီးလုပ်ဖို့လိုနေသေးတဲ့နိုင်ငံမှာတရုတ်လိုကမ္ဘာအနှံ့ဖြန့်ကျက်ရင်းနှီးမြှုပ်နှံတဲ့နိုင်ငံအဆင့်ရောက်မလာသေးပါဘူး။ ဒါဒီမကအိန္ဒိယရင်းနှီးမြှုပ်နှံမှုရဲ့သဘာဝကအတော်လေးကိုချိန်ယူပြီးလေးလံတဲ့အနေအထားရှိပါတယ်။ဒါကြောင့်လဲမြန်မာနိုင်ငံတွင်ရင်းနှီးမြှုပ်နှံမှုနှေးပါသလိုရှုပ်ထွေးသောစီမံကိန်းတွေကလည်းနှေးကွေးလွန်းလာတွေ့ရပါတယ်။ဒီလိုအခြေအနေအောက်မှာတရုတ်ရဲ့မြန်မာနိုင်ငံတွင်စီးပွားရေးနယ်ပယ်ချက်ထွေမှုကိုရှင်းပြနိုင်စွမ်းမရှိပါဘူး။အခုဆိုရင်တရုတ်ဟာအိန္ဒိယသမုဒ္ဒရာကိုအသုံးပြုနဲ့ရင်းနှီးမြှုပ်နှံမှုပမာဏကြီးမားတဲ့ကြောက်ဖြူရေနဲ့စိတ်ကန်းစီမံကိန်းကိုတော့စတင်လိုက်နိုင်ပါပြီ
။ဘလို့ပဲဖြစ်ဖြစ်အိန္ဒိယသမရရဲ့ခီးစဉ်အပြီးထုတ်ပြန်ချက်မှာမြန်မာအစိုးရရဲ့တိုင်းသာလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ညီညွတ်ရေးလုပ်ငန်းစဉ်ဆောင်ရွက်မှုတွေကိုအပြည့်အဝထောက်ခံတယ်လို့ဒီမိုကရေစီဖက်ဒရယ်ပြည်တော်စုပေါ်ထွန်းလာရေးမြန်မာကိုဆက်အကူအညီပေးသွားမယ်လို့ကြေညာခဲ့ပါတယ်။ဒါအပြင်ရှုပ်ထွေးနေတဲ့ရခိုင်ပြည်နယ်အရေးမြန်မာအစိုးရဖြည့်ရှင်းဆောင်ရွက်နေရတယ်ကိုအားပေးကူညီသွားမယ်လို့ဆိုလိုက်တဲ့အတွက်သူခရင်းစီဟာစီဝိုင်းနဲ့ယင်းမျိုးနဲ့မှုအတွက်ကြီးကြီးကျယ်ကျယ်အပန့်အဖို့မဖြစ်စီပေမဲ့အနောက်နိုင်ငံတွေရဲ့ဝေဖန်ပြစ်တင်တာခံရတဲ့မြန်မာနိုင်ငံအတွက်နိုင်ငံရေးအရာတော့အရေးပါတဲ့အားပေးထောက်ခံမှုတစ်ခုရခဲ့ပါကြောင်းတင်ပြလိုက်ရပါတယ်